မဆုမမရှင်2020ရွေးကောက်ပွဲကြိုတင်မဲ့ပေးနိုင်ရေးပြည်ပရောက်မြန်မာနိုင်ငံသားတွေပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလွတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဇူလိုင်လ10ရက်နေ့ကကြေညာလိုက်ကြပါဒီ2020ပြည်နှစ်အထွေထွေရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့ကိုလည်းသက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတပ်ရုံးတွေကနေကြိုတင်ဆန္ဒမဲပေးခွင့်ရှိသူများလျှောက်ထားနိုင်မှုပုံစံ15တွေကိုဒီဇူလိုင်လဇန်ကနေစလို့စတင်ဖြန့်ဝေပေးနေပြီဖြစ်ပါတယ်။ပြည်ပရောက်ရှိနေတဲ့တရားဝင်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်မိတူနောက်မဲဆန္ဒနဲ့သတ်မှတ်စီစဉ်နိုင်မှုအိမ်တော်စုတကောင်စီမိတူနဲ့တကွမိမိတို့ရောက်ရှိနေတဲ့နိုင်ငံမျိုးနဲ့မြန်မာနိုင်ငံကမိမိရဲ့အမြဲတမ်းနေရဲလိပ်စာကိုပုံစံ15မှာဖြည့်သွင်းရမှာဖြစ်ပြီးတော့သက်ဆိုင်ရာနိုင်ငံတွေကသတ်မှတ်ထားတဲ့နောက်ဆုံးနေရဲအမီပေးပို့ရမှာဖြစ်ပါတယ်။ပြည်ပရောက်မြန်မာများစုနေထိုင်တဲ့အာရှနိုင်ငံတွေမှာတော့အထူးသဖြင့် COVID-19 ကပ်ရောဂါကာလအခက်အခဲမရှိမဲပေးနိုင်ရေးဝိုင်းဝန်းကြံပေးနေကြပါတယ်။စင်ကာပူနိုင်ငံမှာတော့လာမယ့်ဇူလိုင်လ16ရက်နေ့ကနေပုံစံ15စပေးပို့နိုင်ပြီးဩဂုတ်လ5ရက်နေ့နောက်ဆုံးထားပေးပို့ရမှာပါ။စင်ကာပူရောက်မြန်မာတွေကြိုတင်မဲပေးနိုင်ရေးကြိုတင်ပြင်ဆင်နေကြတဲ့အခြေအနေတွေကိုတော့လုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှူးတဦးဖြစ်တဲ့ဦးတည်မင်းက VOA ကိုပြောပြပါဗျ
။မြန်မာအဖွဲ့အစည်းတွေနဲ့ဖရိုက်တာအဖွဲ့တွေဒီနေ့မြန်မာတန်ရုံးမှာတို့ရှိရှိတယ်။သူတို့တွေကပထမဆုံးအရှင်းကတော့ဒီပုံစံ15နဲ့ပတ်သက်လို့ဒီမှာရှိတဲ့မြန်မာအားလုံးတင်မဲပေးလို့ရတဲ့တူရင်တင်နိုင်အောင်ဘယ်လိုများစီစဉ်မလဲဆိုတာဒီမှာစင်ပေါ်မှာရှိနေမှာတန်ယုံကပုံစံ15အပြင်ဘာတောင်းလဲဆိုတော့ password copy ရောပြီးတော့ဒီနိုင်ငံမှာနေထိုင်တဲ့အထောက်အထားဆိုတော့ဒီ PR ဆို PR card ပေါ့လေအလားဘာပါမစ်ဆို what permit EB ဆို EB card အဲ့ဒီပုံစံ15အပြင်ဒီလို attachment document မှာပါလာတော့တချို့တွေအတွက်အခက်အခဲတွေဖြစ်လာတယ်ပေါ့လေဒါတွေကိုတို့အခုဒီနေ့အစည်းအဝေးမှာပြောကြဆိုကြမယ်ပေါ့လေကျွန်တော်ကြားတာပေါ့လေကျွန်တော်ကြားတာတန်ယုံကိုတော့တင်ဖို့ဆိုတော့လည်းချုပ်ကလေးတွေအပြစ်ထွက်လို့မရဘူးတချို့အဆောင်နေတဲ့ကလေးဆိုရင်အခုချိန်ဒီ isolation မှာရှိတော့မယ်ကျုပ်အိမ်အကူလေးတွေဆိုရင်ထွက်လို့ရတဲ့နေကတင်းငွေနေပဲရှိတယ်ကြားရထွက်လို့မရဘူးအဲ့တော့တချို့မြန်မာအဖွဲ့အစည်းတွေကတော့ဂျားကန်နေနဲ့ကူညီပေးမယ်လို့ကျွန်တော်ကြားတယ်ဆိုတော့ပုံစံဖြည့်တာမှရောကန်ငွေတင်ပေးတာမှရောပေါ့လေဒီလိုမျိုးတွေကျွန်တော်ကြားတယ်နောက်တချို့အဖွဲ့အစည်းတွေကလည်းချို့ရဘာပဲစဉ်းစားလို့ဆိုတော့သူတို့ကနေပြီးတော့ဒီ online ကနေပြီးတော့ app ထုတ်မယ် app ထုတ်ပြီးတော့တိုင်းရင်းရဲ့ email ကို link လုပ်ပြီးတော့တခါတည်း attachment document တွေတွဲပြီးတော့တင်လို့ရအောင်လေသူတို့ကစီစဉ်မယ်လို့ချို့ရပြောတယ်ကြားတယ်
မြန်မာနိုင်ငံသားအလုပ်သမားတွေတိတ်နဲ့ချီပြီးရှိနေတဲ့မလေးရှားနိုင်ငံမှာလည်းကြိုတင်မဲတွေပေးနိုင်မှုကွာလာလမ်ပူအခြေဆိုင်မြန်မာတပ်ရုံးကမဲပေးခွင့်ပုံစံ15လာပြီးထုတ်ယူကြဖို့ဒီကနေ့ဇူလိုင်လ6ရက်နေ့ရက်စွဲနဲ့စော်ဩထုတ်ပြန်ပါတယ်မလေးရှားနိုင်ငံတဝမ်းလုံးအတိုက်အတာနဲ့မဲပေးရမယ့်သူတွေအဆင်ပြေအောင်လှုပ်ဆောင်ပေးတဲ့အချက်တွေကိုကွာလာလမ်ပူအခြေဆိုင်မြန်မာလူမှုကူညီရေးအသေးအဥက္ကဋ္ဌဦးဆန်းဝင်းကအခုလိုကြံပြူပါတယ်
ဒီမလေးရှားမှာရောက်နေတဲ့မြန်မာပြည်တပ်ကတော့နေရဒီစရမလေးရှားကလေကျေပြန့်နေစီကျွန်တော်ထိုင်းဘက်အချမ်းဆိုရှင်ဒီကလန်တန်းတို့တီနန်းတို့အဲကျွန်တော်တို့ဒီစင်ကာပူရှားမှာဆိုဂျိုဟိုဘာရူပြည်နယ်နောက်ဒီအရှိတ်ဘက်အင်ဒိုနီးရှားနယ်စပ်မှာဆိုရင်ဆာဘာဆာတာဝဲဆိုတဲ့ပြည်နယ်ရှိတယ်အဲ့ဘက်မှာလည်းတရားဝင်အလို့သမားတွေရှိတယ်ကွာလာလမ်ပူတစ်ခုတည်းကလာပြီးမဲပေးရမယ်ဆိုရှင်စိတ်မဖြစ်နိုင်ဘူးဒီမလေးရှားနိုင်ငံမှာရှိတဲ့အစိုးရဖွဲ့စည်းတဲ့ညှိနှိုင်းပြီးတော့လေသမတ်ရက်ကလေးတရက်ကိုသတ်မှတ်ပြီးတပြိုင်နက်ကျင်းပပေးနေဟောင်းတယ်သက်ဆိုင်ရာဒီပြည်နယ်ဒီမှာရှိတဲ့လူမှုကွန်မြူနတီအဖွဲ့တွေရယ်ပါဝင်စီချင်တယ်ပေါ့
မြန်မာနိုင်ငံသားတောင်းနဲ့ချီပြီးရှိနေတဲ့တောင်ကိုရီးယားနိုင်ငံမှာတော့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနိုင်ရေးတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေက2020ရွေးကောက်ပွဲအထောက်အပံ့ကော်မတီဖွဲ့ပြီးဝိုင်းဝန်းကူညီပေးနေကြပါပြီကော်မတီရဲ့ဦးဆောင်သူတဦးဖြစ်တဲ့ဦးဝင်းပေါ်မောင်ကမြန်မာနိုင်ငံသားတွေနိုင်ငံသားတို့အခွင့်အရေးနဲ့အညီမဲပေးကြပါလို့တိုက်တွန်းပါတယ်
ဒီကျွန်တော်တို့ဒီမှာကိုရီးယားမှာကလူ3000ကျော်လောက်ရှိတယ်လေပမာဏများတဲ့အခါကျတော့အဲဒီပမာဏကိုတန်ရုံမှာရှိတဲ့ဝန်ထမ်းတွေနေနေဟိုလုပ်ဖို့ဆိုတာအင်အားမလုံလောက်ဘူးပေါ့ဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံသားတွေဆက်လီပြီးတော့ပူးပေါင်းပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ပေးတာပါဒီပထမပိုင်းမှာတော့ဒီပုံစံ15ကြီးတို့ဖြန့်ဝေတာတင်းစီးတာပြန်ပြီးတော့စည်ရင်းပြုစုတာအဲ့ဒါကြီးကျွန်တော်တို့လုပ်ပါပါစတဲ့စတင်နေပါအဓိကတော့တက်နိုင်သလောက်ဖြစ်အောင်မဲပေးပါလို့ကျွန်တော်တို့တိုက်တွန်းနေပါတယ်။ဘာလို့လဲဆိုတော့ဘယ်ပါတီကိုပဲပေးပေးဘယ်သူကိုပဲပေးပေးကိုကြိုက်တဲ့အားကိုရွေးချယ်ပြီးတော့ပေးပါ။ဒါကဘာလဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်နိုင်ငံရေးစနစ်အသားကျသွားဖို့အခြေခံသွားဖို့ဟာရွေးကောက်ပွဲကြီးအရေးကြီးပါတယ်။ရွေးကောက်ပွဲအောင်မြင်မှဒီမိုကရေစီစနစ်ဆိုတာကအောင်မြင်တယ်လို့လည်းတိုင်းတာလို့ရတာဖြစ်တယ်။ရွေးကောက်ပွဲတစ်ခုကမအောင်မြင်ဘူးဆိုလို့ရှိရင်ဒါကျွန်တော်တို့ကဒီမိုကရေစီနောက်လှန်သွားတာမျိုးဖြစ်သွားနိုင်အားလုံးမဲပေးနိုင်ကြဖို့ကျွန်တော်တို့အဲ့လိုတိုက်တွန်းပါတယ်
อาชาในงานนี้มาคุณลูกจดทะเบียนไปในยี่ปีเสร็จนี้จะต้องมีการดีเราซูมาเลยไม่เปียไม่ตุเรียพิสูจน์ปงจังกูออกกำลังงานนี้เราส่งท่าอาจารย์จะไปบอกยามเอลูว่าฉันได้ดีสิมีรถเชื่อใจยามาแต่ยุ่งอะไรตื่นทุกเดือนท่าบาร์เลยที่รู้มีรถไม่เป็นกุญชีดูเรียพิบ่ายยามยามาในงานนั้นเรียพิสูจน์ปงจังกูแต่สายยานในงานก็ต้องยุ่งในการสูจีบีรอ พี่ดังสู้ยุ่งกับเวก็ไม่ใช่กูแต่มาเชื่อมีเป็นบุญยามาพี่บีรอแต่สายยานในงานนี้ไล่จุดเด่นสนามไม่เป็นบุญจีบามันเนี่ยเนี่ยเชื่อในกูรอถ้ามันตรีเป็นจังจ้าตัวไม่รู้พี่บ้าเชื่อใจยามาในงานสายยาแต่ยุ่งในประกาศตื่นทุกเดือนท่าบาร์เลยเช่น